ဘတ်စမန်ဝင်မာရီယိုဂိမ်းကစားနေရလားဗ
ျဟုတ်ပါကုသားညုံရေဒီဇင်ဘာ15ရက်နေ့တော့ကမှထွက်တဲ့စူပါမာရီယိုရန်လေ iPhone တွေအတွက် Mario game ထွက်မယ်လို့ Apple ကုမ္ပဏီကစက်တင်ဘာလတုန်းကအမည်ပေးထားတဲ့ဟာဒီ game ကစားရဖို့စောင့်နေတာရှင
်အရင်ကတော့ game တွေမကစားဘူးဆိုထူးထူးခြားခြားပါလားမဆူမမောက
ပုံမှန်ဆိုရင်တော့ကစားလေမရှိဘူးရှင်အခုဟာ Mario game ဟုတ်လေ Super Mario ဆိုတာကျွန်တော်တို့ငငယ်တည်းကဆွဲဆွဲလန်းလန်းကစားခဲ့ကြဘူးတဲ့ game မဟုတ်လား1980လောက်ထဲကအခုအထိအအောင်မြင်ဆုံး game တစ်ခုဆိုရင်လည်းမမှားဘူးအခုတော့လက်ကင်ဖုန်းပေါ်မှာကစားနိုင်တယ်လို့ဆိုလို့ကစားကြည့်နေတာပါကိုသားညုံရ
ဘယ်လိုနေလဲဗျဒီ Super Mario game မထွက်ခင်ကလေးကတော်တော်လေးအပြောများအရေးများခဲ့တဲ့ game ပဲဗျ Apple ကုမ္ပဏီကဆိုရင်သူ့ရဲ့ iPhone iPad တွေနဲ့ကစားလို့ရမယ်ပထမဆုံး Nintendo game ဆိုပြီးတော့ကြော်ညာခဲ့ရတာမောပဲမဟုတ်လား
ကျွန်တော်ကတော့ TV game အနေနဲ့ပထမဆုံးစကစားပူးခဲ့တာနောက်ပိုင်းမှာဒီ Nintendo က handheld လက်ကင် game set လေးတွေနဲ့ထုတ်တော့မကစားပြတ်တော့ပါဘူးအခုကျမှဒီဖုန်းပေါ်မှာပြန်ကစားကြည့်တာတော့သိပ်ပြီးတော့အထာမကျသေးဘူးရှင်တခုတော့ရှိတာပေါ့ကျွန်တော်က game ကစားရတယ်ဆိုတာချက်ကိုအခု blogger အစီအစဉ်အတွက်စမ်းသပ်ကစားကြည့်တာမျိုးဆိုတော့ဒီတကယ်ကို game ကစားတဲ့သူတွေနဲ့တော့အမြင်ကွဲနိုင်ပါတယ်သူက Super Mario Run ဆိုတဲ့အတိုင်းပဲဒီအင်ဂျင်အနီးအုတ်ထုတ်အနီးဝတ်ထားတဲ့ Mario က game ထဲမှာသူ့အလိုလိုတစ်ချိန်လုံးပြေးနေတယ်game ထဲမှာခုံတက်ခုံဆင်းလုံနိုင်ဖို့ဆိုလို့ရှိရင် phone screen ကိုလက်နဲ့တိုးတိုးပြီးတော့လုပ်ရတယ်။တခြား Mario game တွေလိုပဲဒီရွှေတင်းကားတွေစု၊မိုရီစာ၊အန်နီယယ်တွေထောင်ချောက်တွေကိုရှောင်ပေါ့။တခုထူးတာကတော့ဒီ game ကိုကလက်တစ်ဖက်ထဲနဲ့ကစားလို့ရအောင်လို့ Nintendo နဲ့ Apple တို့ကထွင်ထားတယ်ရှင်။နောက် phone ကို download ကင်ထားပြီးတော့ပဲကစားရတယ်။ phone ကိုလက်တစ်ဖက်ထဲနဲ့ကင်ပြီးတော့မှ game ကစားလို့ရအောင်လို့တဲ့ Nintendo ကုမ္ပဏီကပြောတယ်လေ။
အခုဆိုလို့ရှိရင်2016ထဲမှာ Nintendo Mobile Game တွေအောင်မြင်တယ်ပြောရမှာပေါ့ဗျပထမဆုံးက Pokemon Go အခုတစ်ခါလဲ Super Mario Run ဆိုတော့
ဟုတ်တယ်ရှင် Pokemon က Nintendo ရဲ့မူလ game ဆိုပေမဲ့ Pokemon Go Mobile Game ကြတော့ Niantic ကုမ္ပဏီကထွင်တာလေအဲ့ဒီ game ကရတဲ့အကျိုးအမြတ်ကိုတစ်စိတ်တစ်ပိုင်းမဲ့သူတို့ခံစားရတာပါဒါပေမဲ့အဲ့တုန်းကလဲစားထွက်တုန်းကဆိုရင်ထိတ်တန့်သတင်းတွေထဲမှာပါရတဲ့အထိပဲဟိုးလေးတကြော်ကြော်ပဲရှင်မြန်မာနိုင်ငံမှာလဲကစားကြတဲ့သူတွေမနည်းဦးမလားiOS တွေအတွက်ရော Android တွေအတွက်ပါအယောင်ရဆုံး app စရင်းဝင်ခဲ့ကြတယ်လေအခု Pokemon game ရောကနည်းနည်းလေးငြိမ်သွားချိန်ကြတော့ Super Mario Run ကထွက်လာတယ်ဒီဇင်ဘာ15ရက်နေ့တုန်းကဒီနိုင်ငံပေါင်း150မှာ Super Mario Run app တွေကိုတနေ့တည်းမှာထုတ်လိုက်တာလေ
လောလောဆယ်က iOS အတွက်ပဲမဟုတ်လားဗျ Android phone တွေအတွက်လောလောဆယ်မထွက်သေးလို့မကြည်မနက်ဖြစ်နေကြတာတွေလည်းဖားပါရယ်ဗျဒါနဲ့ game app က $10 တော့မှပေးရတယ်ဆို
Super Mario Run game app ကို Apple App Store မှာဒီအခမဲ့ download လုပ်ယူလို့ရပါတယ်။ဒါပေမဲ့ game ထဲမှာပါတာတွေအားလုံးကိုအပြည့်အဝကစားနိုင်ဖို့ဆိုလို့ရှင်တော့$10ပေးရပါမယ်။ Nintendo ကုမ္ပဏီအတွက်ကဒီသူတို့ကိုယ်ပိုင် Mario game ကိုသူတို့ထွင်တာမဟုတ်တဲ့ဆက်နဲ့ကစားနိုင်ဖို့ထုတ်တာဒါပထမဆုံးအကြိမ်ပဲလေ။ဒါကြောင့် Apple ကုမ္ပဏီနဲ့ပေါင်းပြီးထုတ်တာဖြစ်တယ်လို့ Mario game ကိုထွင်တဲ့ Shigeru Miyamoto ကပြောပါတယ်။အဓိကကတော့ဒီသူတို့ဖြစ်စေခြင်းတဲ့အတိုင်း game ကိုဖန်တီးတဲ့နေရာမှာဤပညာပိုင်းလိုအပ်ချက်တွေလိုက်မြင်အောင်ထွင်နိုင်မဲ့ Apple နဲ့တွဲလုပ်တာဖြစ်တယ်လို့ပြောပါတယ်
။ Super Mario Run game ကအင်တာနက်ချိတ်ဆက်ထားတဲ့ iPhone iPad တွေပေါ်မှာပဲကစားလို့ရတာကတကယ်အားနည်းချက်ကြီးဖြစ်တယ်လို့ game ကြောင်ရေးကြတဲ့ဆောင်းမတော်များများကထောက်ပြကြပါတယ်။ Shigeru Miyamoto ကတော့ဖုန်းထဲမှာသွင်းပြီးတော့ကစားရတဲ့ game လုံခြုံရေးအတွက်ဖြစ်တယ်လို့ပြောပါတယ်။ game app ကိုနိုင်ငံပေါင်း150မှာ download လုပ်ပြီးတော့ကစားလို့ရအောင်ထုတ်ထားတယ်ဆိုတော့နိုင်ငံတစ်ခုနဲ့တစ်ခုမှာအင်တာနက်ကုန်ရဲ့ network တွေရဲ့လုံခြုံရေးတွေကမတူပါဘူးတဲ့ဒါကြောင့်မလို့ဂိမ်းကစားကြသူတွေလုံခြုံရေးကိုစိတ်ပူစရာမလိုဘဲနဲ့စိတ်ချလက်ချကစားနိုင်ကြအောင်လို့ offline မဟုတ်ဘဲနဲ့ online game ဖြစ်အောင်လုပ်ထားတာလို့သူကရှင်းပြပါတယ
် iOS set တွေနဲ့ကစားလို့ရအောင်လုပ်ထားတဲ့ Super Mario Run game ကိုအောင်မြင်ဖို့ Apple ကုမ္ပဏီကလည်းတော်တော်လေးကိုမျှော်လင့်ထားတယ်ရှင်Record Online နည်းပညာသတင်း website ရဲ့သတင်းတစ်ခုမှာတော့ Super Mario Run game ကို $10နဲ့ရောင်းရတိုင်းမှာ Apple ကုမ္ပဏီက $3ရပါတယ်တဲ့။နောက်အခုအချိန်က Christmas နဲ့ New Year လက်ဆောင်တွေပေးကြလေးရှိတဲ့အချိန်မျိုးဆိုတော့ Super Mario Run game ကြောင့်မဟုတ်လို့ဒီ iPhone iPad တွေအယောင်တက်လေသူတို့အတွက်အမျက်ရလေဖြစ်တယ်လေ။အဲဒါကြောင့်လဲဒီ game ကို Apple ကတော်တော်လေးအောင်မြင်စေချင်တာဖြစ်တယ်လို့ရေးထားပါတယ
်။ Super Mario game က1980ပြည့်နှစ်ပိုင်းတွေကစထွက်ခဲ့တာ။နှကမွေးတကားကားနဲ့အဝစ်စားနီယောင်ဝတ် M ဆိုတဲ့အမှတ်တံဆိပ်အုတ်ထုတ်နီယောင်ဆောင်းထားတဲ့ရုပ်ကိုတွေ့တာနဲ့ဒါကမာရီယိုဂိမ်းတွေကဇက်ကောင်ဆိုတာအတော်များများကသိကြတယ်မဟုတ်လားဗျလူကြီးလူငယ်သိကြတဲ့ဂိမ်းမျိုးဆိုတော့အတော်လေးအောင်မြင်မယ်လို့ခံမှုတွေများတယ်မဆုမြမောရဲ့ Super Mario Run က Nintendo ကုမ္ပဏီအတွက်တင်မကဘဲနဲ့ Mobile Game လောကအတွက်လည်းကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်လိမ့်မယ်လို့တော့မှ Forbes Magazine ကြီးရဲ့ဆောင်းပါးထဲမှာရေးထားပါတယ်
တချို့ကလည်း game log ကမှသမိုင်းတွင်ပဲ game လို့တောင်ပြောနေကြရဲရှင်။ရှေ့လျှောက်မှာ mobile game လုပ်ငန်းကပိုပြီးတော့မှတိုးတက်ကြီးကျယ်လာမှကတော့သိကြရဲကိုသားညုံကြီး။ဘာလို့လဲဆိုတော့ Nintendo လိုပဲဒီ game log ကမှထိတ်တန်းရောက်တဲ့ Sony ကုမ္ပဏီက2018ခုနှစ်ထဲမှာ smartphone တွေပေါ်မှာကစားနိုင်မဲ့ game 6မျိုးအထိထုတ်ဖို့ရှိတယ်လို့ Super Mario Run မထွက်ခင်ရက်ပိုင်းကပဲအသိပေးကြေညာခဲ့တယ်လေ။PlayStation game set တွေနဲ့အောင်မြင်ခဲ့တဲ့ game တွေကိုလက်ကင်ဖုန်းတွေပေါ်မှာပြန်ကစားနိုင်ဖို့ထွက်မှာဖြစ်တယ်လို့ Sony ကပြောပါတယ်။တေးကြရာကတော့ဒီတစ်ချိန်ကအောင်မြင်ခဲ့တဲ့ game တွေကို smartphone တွေပေါ်မှာကစားနိုင်အောင်လို့စမ်းသစ်တီထွင်တာကတိတ်ကိုအောင်မြင်နေဆိုတာ Pokemon Go မှာတွေ့ခဲ့ရတယ်။အခုလဲ Super Mario Run game နဲ့စတွေ့နေရပြီဆိုတော့ရှိနေတဲ့အခွင့်အရေးကို game ထွင်တဲ့လုပ်ငန်းကြီးတွေဘက်ကလက်လွတ်ခံမှာမဟုတ်ဘူးဆိုတာကတော့သက်သေပြနေပါတယ်ရှင်။